66ချိန်မြောက်အော်စကာဆုပေးပွဲကိုတော့အမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလစ်မြို့မှာမတ်လ10ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့တာမှာတော့အိုပင်ဟိုင်မာရုပ်ရှင်ကားကအကောင်းဆုံးဇာတ်ကားဆုအပါအဝင်ဆု9ဆုကိုဆုခူးရရှိသွားပါတယ်။ဒီဇာတ်ကားဟာဒုတိယကမ္ဘာစစ်အတွင်းမှာအနုမြူဘုံကိုဥဆောင်ပြီးတော့ဖန်တီးခဲ့တဲ့အမေရိကန်သိပ္ပံပညာရှင် J. Robert Oppenheimer ရဲ့အထုပ်ပတ်တီကိုအခြေခံရိုက်ကူးထားတာဖြစ်ပါတယ်။သူ့ရဲ့ဇာတ်ရုပ်နဲ့အိုင်ယာလန်ဘွားကီလီယာမာဖီဟာဒီဇာတ်ကားမှာအကောင်းဆုံးအမျိုးသားဆက်ဆောင်ဆုကိုဆုခူးရရှိခဲ့တာဖြစ်ပါတယ်။အနုမြူဘုံကိုဖန်တီးခဲ့တဲ့သူရဲ့အကြောင်းရုပ်ရှင်ကိုသူရိုက်ကူးခဲ့တဲ့အကြောင်းကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေဒီကနေ့ကဘာကြီးကတော့ဒီအကျိုးဆက်ကိုရင်ဆိုင်နေရဒါကြောင့်ကဘာကြီးငိမ့်ညာရေးလှုပ်ဆောင်နေတဲ့သူအားလုံးကိုဒီဇာတ်ကားနဲ့ရည်ရွယ်ဂုဏ်ပြုပါတယ်လို့အကောင်းဆုံးအမျိုးသားဆက်ဆောင်ဆုချင်းကီလီယာမာဖီကဆုလက်ခံရရှိချိန်မှာပြောဆိုသွားတာဖြစ်ပါတယ်ဒီဇာတ်ကားမှာပဲတွဲဖက်သရုပ်ဆောင်ရောဘတ်ဒေါနီဂျူနီယာကဇက်ဖို့ဆုခရစ္စတိုဖာနိုလန်ကအကောင်းဆုံးဒါရိုက်တာဆုကိုရရှိခဲ့ကြပြီးတော့တီးဖြတ်ဆုအပါအဝင်နောက်ထပ်ဆု3ဆုကိုလည်းရရှိခဲ့ပါတယ်ပြီးခဲ့တဲ့နှစ်အတွင်းမှာပဲဒီ Oppenheimer ရုပ်ရှင်ကားနဲ့ Barbie ဇာတ်ကားနှစ်ကားဟာဒေါ်လာဘီလီယံနဲ့ချီပြီးတော့ဝင်ငွေရရှိခဲ့တာဖြစ်ပြီးတော့စိတ်ကူးရင်အခြေခံ Barbie ဇာတ်ကားကတော့အကောင်းဆုံးတေးသချင်းစုကိုတစ်စုပဲစုခူးရရှိခဲ့ပါတယ်ရှင်